to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ April 2ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေကြိုက်ရိုက်ထုတ်ပြန်ပေးနေပါတယ်ကျွန်မစုမြတ်မော်ပါရှင် COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ချိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထိ ठो တဲ့အနေနဲ့ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်နောက်ဖန်တောက်ကြနေကစားပြီးည10နာရီကနေမနက်4နာရီကြားတနိုင်ငံလုံးမထွက်ရအမိန့်ထုတ်ပြန်တယ်လို့ဝန်ကြီးချုပ်ပရယုတ်ချောဝချာကလူမြန်တန်ကြားပေါ်ကနေဒီကနေ့ကြေညာသွားတာဖြစ်ပါတယ်။ဆေးဘက်ဆိုင်ရာဖြစ်စည်းတွေပို့ဆောင်တာတီးခြားခွဲထားဖို့လိုအပ်သူတွေလူနာတွေဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကိုတော့ညမထွက်ရချွင်းချက်ပြုတယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကြောင့်သေဆုံးသူ9000ကျော်သွားချိန်မှာဒုတိယလူဦးရေအများဆုံးမြို့ဖြစ်တဲ့ Los Angeles မြို့တော်ဝန်ကအများပြည်သူတွေချာသွားတဲ့သူတိုင်းကိုနှာခေါင်းစည်းမျက်နှာဖုံးအကာအဝေးရမယ်လို့အမိန့်ထုတ်လိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေတုံးဖို့လိုအပ်နေတဲ့ဆေးရုံတုံးနှာခေါင်းစည်းမျိုးကိုတော့မဝတ်သင့်ပေမဲ့အဝတ်အစားကိုနှာခေါင်းစည်းအကာအဖြစ်ဝတ်ဆင်ပြီးကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးကြဖို့အတွက်မြို့တော်ဝန် Eric Garcetti ကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအစိုးရကျန်းမာရေးတာဝန်ရှိသူတွေကတော့နှာခေါင်းစည်းအကာဝတ်ဆင်သင့်တယ်လို့အကြံမပြုသေးပါဘူး။ကမ္ဘာတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူစုစုပေါင်းတသန်းပြည့်ကနီးနေတယ်လို့သိဆုံးသူကလည်း9000နီးပါးရှိနေပါတယ်။ယောဂါပိုးကူးစက်မှုမြန်ဆန်နေတဲ့အပေါ်စိုးရိမ်နေလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားပါတယ်။အိမ်မြင်မထွက်ရတားမြစ်ချက်ထုတ်ပြန်ထားတဲ့နေရာတွေကဆင်းရဲသားတွေပိုပြီးဒုက္ခဖြစ်နေတဲ့အပေါ်စိုးရိမ်ကြောင့်လည်းလူမှုဖူလုံရေးစနစ်မကောင်းတဲ့အဖွံ့ဖြိုးဆဲနိုင်ငံတွေကိုကူညီကြဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။COVID-19 ယောဂထိန်းချုပ်ဖို့အမေရိကန်တနိုင်ငံလုံးမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့အမိန့်ထုတ်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောပေမဲ့ယောဂကူးစက်မှုနှုံတိုးနေတဲ့နေရာတွေစီလေယာဉ်တွေပြန်တန်းသွားလာမှုရပ်ဖို့သူအမိန့်ထုတ်ကောင်းထုတ်မယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံထဲမှာယောဂပိုးကူးစက်မှုအခြေအနေဆိုးနေတဲ့နေရာတွေတစ်ခုနဲ့တစ်ခုကြားလေယာဉ်ခရီးစဉ်တွေတားမြစ်ဖို့ဆုံးဖြတ်ချက်ဟာအင်မတန်ခက်ခဲပေမဲ့လုံးတည်သလားဆိုတာစဉ်းစားနေတယ်လို့ဗိုလ်ထုနေတော်ကအင်မီရော်မှာလုံးတည်သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရန့်ကပြောကြားခဲ့ပါတယ်။ဗုဒ္ဓဟူးနေ့အထိအမေရိကန်ပြည်ထောင်စုမှာယောဂပိုးကူးစက်သူ2,100ခွဲကျော်ရှိသလိုသေဆုံးသူအထိအတွက်က9,000ကျော်နေပါတယ်။နယူးယောက်မြို့တမျိုးထဲမှာလည်းစုစုပေါင်းတည်ဆုံသူ1,300ကျော်ပါတယ်။လူဦးရေ23သန်းရှိတဲ့ Florida ပြည်နယ်မှာလည်းမဖြစ်မနေလိုအပ်တာကလွဲလို့အင်ပြင်မထွက်ရအမိန့်ကို April 9ကိုအထိပြည်နယ်အုပ်ချုပ်ရေးမှူးကထုတ်ပြန်ခဲ့ပါတယ်။ Pennsylvania, Nevada နဲ့ Mississippi ပြည်နယ်တွေကလည်းအလားတူအမိန့်ကိုပို့ထုံးတွေကထုတ်ပြန်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထိ ठो နိုင်ဖို့အိမ်ပြန်မထွက်ရတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်သူတွေကိုပြစ်တတ်မယ်လို့သမ္မတရော်ဒရီဂိုဒူတာတီကပြောကြားလိုက်ပါတယ
် My orders are sa police pati military pati mga barangay na pagkaginulo
ကျေတပ်ဖွဲ့စစ်တပ်နဲ့ခြေရွာအကြီးအကဲတွေအနေနဲ့ပြဿနာလုပ်သူတွေရှိတယ်ကိုတက်အဒီရရှိတယ်ဆိုရင်ပြစ်တာတတ်လိုက်ဖို့အတွက်အမိန့်ပေးတယ်လို့ဖိလစ်ပိုင်သမ္မတဒူတာတီကဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားပေါ်ကနေပြောကြားခဲ့တာပါမနီလာမြို့တော်ကဆင်းရဲသားရပ်ကွက်တစ်ခုမှာအစိုးရပေးတဲ့အစားအသောက်ထောက်ပံ့မှုတွေမလုံလောက်တဲ့အပေါ်စူပူဆန္ဒပြမှုတွေရှိခဲ့ပြီးတဲ့နောက်ပြည်ထနာလုပ်သူတွေကိုပြစ်တတ်မယ်လို့သမ္မတကပြောကြားခဲ့တာပါဒါရီမကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်နေသူတွေကိုလည်းအစိတ်အတင်းတောက်ခိုင်းတာမျိုးအထိလုပ်ပြီးတော့ပြင်းပြင်းထန်ထန်အရေးယူမယ်လို့တတိပေးခဲ့ပါတယ်ဖိလစ်ပိုင်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအခြေအနေဆိုးလာနေတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်ဖိလစ်ပိုင်မှာယောဂပိုးကူးစက်တယ်လို့အတည်ပြုထားသူလောလောဆယ်2,300ကျော်ရှိပြီးတော့သေဆုံးသူ96ယောက်ရှိပါတယ်မြောက်ကိုရီးယားနိုင်ငံကကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူမရှိဘူးလို့ပြောနေတာကိုလက်မခံဘူးလို့ထိပ်တန်းအမေရိကန်ဗိုလ်ချုပ်ကြီးတယောက်ကပြောကြားလိုက်ပါတယ်။ရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်အားလုံးပေါ်မူတည်ပြောနိုင်တာကတော့ယောဂဘိုးကူးသူမရှိဘူးဆိုတာမဖြစ်နိုင်ဘူးလို့ကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့တပ်မှူးကြီးဗိုလ်ချုပ်ကြီးရောဘတ်အေဘရမ်စ်က VOA သတင်းဌာနနဲ့မေးမြန်းကမှပြောကြားခဲ့တာပါ။မြောက်ကိုရီးယားစစ်တပ်ကို February လကနေ March လဇန်ပိုင်းအထိရက်30လောက်အဝင်ထွက်တွေပိတ်ထားခဲ့တယ်လို့ကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့တပ်မှူးကြီးကပြောပါတယ်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ည တိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုင်းလမ်းမီတာ190 kHz 1595တို့ကနေပါထုတ်လွှင့်ပေးပါရစေ
။ View American တန်ကနေဒီစာတွင်တဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားပါမယ်။ The Wall Street Journal သတင်းတော့ Daniel Paul ကိုပြန်ပြီးဆွဲပြီးခေါင်းဖြတ်တက်ခဲ့တယ်ဆိုပြီးတည်တံချမှတ်ခံထားတဲ့ဗြိတိန်နိုင်ငံသားကိုပါကစ္စတန်တရားရုံးကဒီကနေ့မှတေရန်ကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်ဗြိတိန်နိုင်ငံမှာမွေးဖွားခဲ့တဲ့အမတ်အိုမာဆာအီရှိတ်ကိုအဆိုပါမှုနဲ့တေရန်ချမှတ်ထားတာကိုပြောင်းလဲပြီးတော့ပြန်ပြေးဆွဲမှုနဲ့ထောင်ဒဏ်9နှစ်အဖြစ်ပြစ်ဒဏ်ပြောင်းလဲချမှတ်လိုက်တာဖြစ်ပါတယ်အမတ်အိုမာဆာအီကို2002ခုနှစ်ကတည်းကဖမ်းဆီးခဲ့တာဖြစ်ပြီးသူနဲ့အတူဒီမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့ထောင်ဒဏ်တသက်တကျွန်းချမှတ်ခံထားတဲ့နောက်ထပ်3ခုတော့ဒီမှုကနေဒေသီလွတ်ပေးလိုက်ပါတယ်ဒီစီရင်ချက်ပေါ်မှာမကျေနပ်ရင်တော့ပါကစ္စတန်တရားရုံးချုပ်ကိုအယူခံဆက်တနိုင်မှာလည်းဖြစ်ပါတယ်ဒါမဲ့လည်းဒီပြန်ရှိနေခွာဂျာနာဗစ်အမတ်ကတော့သူ့မှုတဲဟာ2000ခုနှစ်မှာဖမ်းခံရကလေးကလူသက်မှုနဲ့တရားစွဲခံရတာမဟုတ်ဘဲသူ့ကိုပြန်ပြီးဆွဲမှုဒန်နီယယ်ပေါကိုတခြားပြောက်ကိုလွှဲပြောင်းပေးရမှုနဲ့တရားစွဲခံခဲ့ရတာဖြစ်တယ်လို့ဆိုပါရယ်ဒန်နီယယ်ပေါကောင်းပြတ်သက်ခံလာရတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်မှာသူ့ကိုလူသက်မှုနဲ့တရားစွဲခဲ့တာဖြစ်တယ်လို့ပြောပါရယ်ပါကစ္စတန်တရားရုံးကဒီနေ့အမိန့်ချမှတ်လိုက်ပြီးတဲ့နောက်မှာတော့အမတ်ချေခါလာမယ့်တရနေ့အတွင်းမှာပြန်လည်လွတ်မြောက်လာဖို့မျှော်လင့်တယ်လို့သူ့ရဲ့ရှေ့နေကပြောပါရယ်The Wall Street Journal သတင်းတော်ဒန်နီယယ်ပေါဟာဘာသာရေးဆွံ့ရောက်တိုင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ပါကစ္စတန်နိုင်ငံကရာချီမြို့မှာပြန်ပြီးဆွဲခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကမ္ဘာနိုင်ငံအသီးသီးနဲ့နိုင်ငံတကာအဖွဲ့အစည်းအသီးသီးကကာကွယ်တိုက်ဖြတ်နေကြတာမှာ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့အတူမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်လည်းပါဝင်လှုပ်ဆောင်နေတယ်ဆိုပြီး FIFA ကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်မြန်မာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်ဟာမြန်မာဆိုးရွားချမ်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြို့သားဘောလုံးအကယ်ဒမီတူဝနာမြို့သားလေးချင်းစခန်းနဲ့လက်ရွေးစင်အားကစားသမားတွေရဲ့အဆောင်တွေကိုဖိဖကနေမြန်မာနိုင်ငံကိုပြန်လာတဲ့သူတွေကိုတီးတန့်ခွဲပြီးစောင့်ကြည့်စစ်ဆေးတဲ့နေရာတွေအဖြစ်အသုံးပြုဖို့လှုံ့ဆော်ခဲ့တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်ဒါပြင်အဲ့ဒီနေရာတွေမှာတီးတန့်ခွဲပြီးစောင့်ကြည့်စစ်ဆေးခံရသူတွေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဘက်ကအစားအစာနဲ့တယ်လီဖုန်းစင်ကပ်တွေပေးသွားမှာဖြစ်တယ်လို့သူတို့ကိုစောင့်ရှောက်ကူတာပေးနေတဲ့ဂျမားရေးဝန်ထမ်းတွေကိုလည်းအစားအစာနဲ့ကုန်ကြမ်းစည်တွေပေးသွားမှာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ဒါပြင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO တို့ကသတ်မှတ်ထားတဲ့လုံဆောင်ချက်တွေနဲ့အညီမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကလည်းပြည်သက်တွေကိုဗိုင်းရပ်စ်ကာကွယ်ရေးပညာပေးမှုတွေလုံဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်မြန်မာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်ရဲ့ ARD Foundation ဟာ COVID-19 ကူးစက်ရောဂါတိုက်ဖျက်ရေးအတွက်ဝီဝါကီဆေးရုံနဲ့ရငင်းကလေးဆေးရုံတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာသိန်းတစ်ထောင်လူဒန်းထားတယ်ဆိုပြီး FIFA ရဲ့သတင်းထုတ်ပြန်ကြဖော်ပြထားပါတယ်ခင်ဗျာပြည်သူနိုင်ငံမှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေထပ်မဖြစ်အောင်တားဆီးတဲ့အနေနဲ့လူတွေကိုမဖြစ်မနေအိမ်ထဲမှာပဲနေအောင်လုပ်ဖို့အတွက်ပြည်သူနိုင်ငံရဲ့အရန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုခေါ်ယူလိုက်ပါတယ်ပြည်သူ့သမ္မတမာတင်ဗက်စကာရာကအရန်တပ်ဖွဲ့ဝင်1000ကျော်ကိုခေါ်ယူလိုက်ပြီးအဲ့ဒီအရန်တပ်ဖွဲ့ဝင်တွေကိုပြည်သူစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပေါင်းပြီးရဲရော်တွေအတွင်းမှာစောင့်ကြည့်ကင်းလဲဖို့ကိုတောင်းပန်ပေးလိုက်ပါတယ်ရန်တပ်ဖွဲ့ဝင်တွေအနေနဲ့တောင်းပန်ထမ်းဆောင်ဖို့အတွက်ပြတ်ကွက်မယ်ဆိုရင်တော့အမေရိကန်ဒေါ်လာ1200ဒံငွေပေးဆောင်အောင်မှာဖြစ်ပါတယ်ပြည်သူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်မဖြစ်အောင်ကာကွယ်တဲ့အနေနဲ့လူတွေကိုအိမ်ထဲမှာပဲနေကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေကြဖို့အစိုးရကမိန့်ထုတ်ထားပေမဲ့လူထောင်ပေါင်းများစွာအဲ့ဒီအမိန့်ကိုမနာခံဘဲဆက်ပြီးတော့ချိုးဖောက်နေကြပါတယ်။ဒီမိန့်ကိုမလိုက်နာဘဲချိုးဖောက်နေကြတဲ့အတွက်လူထောင်ပေါင်းများစွာဖမ်းခံနေရတယ်လို့လည်းပြည်သူစစ်တပ်ပြောခွင့်ရကပြောပါတယ်။ပြည်သူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1065ဦးထက်မနည်းရှိနေပြီးသေဆုံးသူ30ရှိပါတယ်ခင်ဗျာ။ဤနိုင်ငံရဲ့အချင်းထောင်တွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေပုံရတဲ့အတွက်အိမ်မှာရှိနေတဲ့နိုင်ငံရေးအချင်းသားတွေကိုအာဏာပိုင်တွေဘက်ကယာယီမလုပ်ပေးဘူးဆိုရင်အဲ့လူတွေအတွက်အနေရရှိလာနိုင်တယ်လို့ဤနိုင်ငံကထင်ရှားတဲ့ရှင်းလင်းသူကပြောလိုက်ပါတယ်။အချင်းထောင်တွေထဲမှာအချင်းသားတွေအလွန်များနေပြီးတယောက်နဲ့တယောက်ဗိုင်းရပ်စ်မကူးစက်ခံရအောင်ခက်ခွာခွာနေဖို့လည်းမလုပ်နိုင်တဲ့အတွက်ဤရန်အချင်းထောင်တွေဟာအလွန်ကိုအနေရများတဲ့နေရာတွေဖြစ်နေတယ်လို့ရှင်းလင်းဆာလာနစ်ဘက်က VOA ပါရှန်ဌာနနဲ့မေးမြန်းကမ်းမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကြီးမဖြစ်ခင်ကအကျဉ်းသားအရေအတွက်ဟာအခုရှိလာတဲ့၈ပုံတစ်ပုံပဲရှိတာဖြစ်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်တဲ့အနေနဲ့အကျဉ်းသား8000ကျော်ကိုဒီလအစောပိုင်းကယာယီလွတ်ပေးခဲ့ပြီးနောက်ထပ် 1000 ကျော်ကိုလည်းထပ်ပြီးလွတ်ပေးသွားမှာဖြစ်တယ်လို့အီရန်တရားရေးဌာနကတနင်္ဂနွေနေ့မှာပြောပါတယ်ခင်ဗျာဒီအမေရိကန်တန်ကနေခြားသောရင်းနေ့ညပိုင်းအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလော်ရီနဲ့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာရှိတဲ့ COVID-19 တက်ခွဲတည်ပြီးလူနာတွေကိုသိသန့်ထားရှိပြီးကုသဆောင်ရွက်ပေးနေတဲ့အနေအထားတွေကိုတင်ဆက်ပေးပါမယ်။COVID-19 အတည်ပြုလူနာထားရှိဖို့အတွက်ရန်ကုန်တိုင်းဒေသကြီးမှာနောက်ထပ်နေရာနှစ်နေရာပြင်ဆင်ဆောင်ရွက်ထားတယ်လို့သိရပါတယ်။နောက်ထပ်တိုးလာနိုင်မဲ့လူနာအရေအတွက်ပေါ်မူတည်ပြီးတော့လဲဆေးရုံကြီးတွေမှာပြင်ဆင်ဆောင်ရွက်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူဟာမနေ့ကညထုတ်ပြန်ခြင်းအထိဆို16ဦးအထိရှိထားပြီးဖြစ်ပါတယ်။အဲ့ဒီတွေကလူနာ12ဦးကိုဝေဖန်ပြီးအထူးကဆေးရုံကြီးမှာသိသန့်ထားရှိပြီးကုသပေးနေတာပါ။ပြည်ရင်းမှာ COVID-19 ရောဂါဖြစ်လာသူတိုးလာနေလို့ဒီလူနာတွေကိုသီးသန့်ထားပြီးကုသပေးမယ့်နေရာတွေကိုလည်းကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကတိုးချက်ဆောင်ရွက်နေတာပါ။ကိုရိုနာဗိုင်းရပ်စ်တန်နေရနဲ့စောင့်ကြည့်လူနာတွေကိုဝေဖန်ပြီးဆေးရုံမှာအရင်ကကုသပေးနေပေမဲ့အခုနောက်ပိုင်းမှာတက်ခွဲအတည်ပြုလူနာတွေကိုပဲလက်ခံမှုအတွက်စီစဉ်နေတယ်လို့ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကိုပြောပါတယ်
။လူနာ18ယောက်ကိုကျွန်တော်တို့လက်ခံပြီးတော့နော် ICU service တည်နိုင်တဲ့ serviceတပိစီကရိယာနော်လူနာကတိအခန်းတွေကျွန်တော်တို့စီစဉ်ထားပါတယ်ဒါက ICU service နဲ့ပတ်သက်လို့ပြောတာပါနော် confirm လူနာအနေနဲ့ဆိုရင်တော့ကျွန်တော်တို့ကလက်ရှိကျွန်တော်တို့ပြင်ဆင်ထားတဲ့အခန်းအနေအထားအရနော်ကျွန်တော်တို့လူနာ80အထိကျွန်တော်တို့လက်ခံလို့ရတဲ့အခြေအနေမှာရှိပါတယ
် COVID-19 ဟာကူးစက်မြန်တဲ့ရောဂါဖြစ်တဲ့အတွက်ပြည်ရင်းမှာကူးစက်ခံထားရသူရှိထားပြီးနောက်ထပ်လူနာအရေအတွက်ဟာတချိန်ထိုးတိုးလာနိုင်တဲ့အတွက်ဝိပါကီဆေးရုံမှာလူနာတွေကိုထားရှိဖို့နေရာမလုံလောက်တော့ရင်တောင်းကလာပါအမျိုးသမီးနဲ့ကလေးဆေးရုံကြီးကလူနာဆောင်တက်မှာထားရှိဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းကိုလည်းဒေါက်တာတာထွန်းကျော်ကဆက်ပြောပါတယ်
။အဲ့ဒီတောင်းကလာပါဆေးရုံကြီးမှာကွန်ဖာမ်ဖြစ်မဲ့လူနာအယောက်80အတွက်ကျွန်တော်တို့နေရာထိုင်ခင်းစီစဉ်ပြီးဖြစ်ပါတယ်။အဲ့ဒီအကျဲကမှအကြေ၍ယောဂါပြင်းထန်လာတဲ့လူနာတွေအတွက်ကျွန်တော်တို့ကအဲ့ဒီမှာ ICU service လို့ခေါ်တဲ့တကယ့်ကို intensive care ပေးရမယ် ventilator service ပေးရမယ်လူနာ12ယောက်တာအတွက်ကျွန်တော်တို့နော်သူတို့ရဲ့ facility တွေကျွန်တော်တို့ပြင်ဆင်ထားပြီးဖြစ်ပါတယ်
။ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကအခုပြင်ဆင်ဆောင်ရွက်ထားတဲ့နေရာ2နေရာအရစုအတူပြုလူနာ200နီးပါးအတွက်အစဉ်နဲ့ဆောင်ရွက်ပြီးတဲ့အခြေအနေမှာရှိနေတာပါ။အဲ့ဒီပြင်ဆင်ထားတဲ့နေရာ2နေရာလုံးမှာလူနာတွေပြည့်သွားခြင်းရင်လည်းနောက်ထပ်ထားရှိနိုင်မှုအတွက်စေယုံတွေမှာချိုးတင်ပြင်ဆင်နေတယ်လို့ပြောပါတယ်။နေရာနှစ်နေရာလုံးဟာရန်ကုန်မြို့မှာတည်ရှိနေပေမဲ့တခြားဒေသကလူနာတွေအတွက်ကိုလည်းစေယုံကြီးတွေမှာလက်ခံကူတာနိုင်အောင်သက်ဆိုင်ရာကျန်းမာရေးဦးစီးဌာနတွေကနေပြင်ဆင်ထားတယ်လို့ဒေါက်တာတာထွန်းကျော်ကအခုလိုရှင်းပြပါဗျ
။ဒါကတော့ရန်ကုန်လိုနေရာမျိုးကတော့လူဦးရေလည်းထူထပ်တယ်နော်။ခုနပြောတဲ့ confirm case တွေလည်းများများထွက်မယ်လို့ကျွန်တော်ကရည်ရွယ်ထားတဲ့အတွက်ကြောင့်ရန်ကုန်မှာတော့တကယ့်ကိုဒီယောဂါအတွက် special ပြည်ချာစေယုံတွေကျွန်တော်တို့ဖွင့်လှစ်ပြီးတော့ကုသဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ဒါတွေမကဘူးတခြားသောပြည်နယ်နဲ့တိုင်းပြည်မှာရှိတဲ့အထွေထွေယောဂါကုဆေးရုံများကလည်းเนาะမိမိရဲ့ဒေသမှာ positive လူနာเนาะ covid-19 positive လူနာရှိခဲ့ရင်လက်ခံကလူရအောင်ကျွန်တော်တို့ဝင်ကြီးဌာနကနေပြီးတော့ဆေးရုံတွေကိုပြင်ဆင်ထားတယ်လို့ကျွန်တော်ဖြေပြပါတယ
်တက်တလောမှာ covid-19 ယောဂါဖြစ်ပွားနေသူ16ဦးမှာအများစုကယောဂါဖြစ်ပွားရဒေသကရောက်လာသူတွေဖြစ်ပါတယ်အင်္ဂလန်ကိုပြည်ပကနေအစုလိုက်အပြုံလိုက်ပြန်ရောက်လာသူတွေများတာကြောင့်ပြည်သူတွေအနေနဲ့မလိုအပ်တဲ့အပြင်ထွက်တာကိုရှောင်ကျဉ်ကြဖို့ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကသတိပေးထားပါတယ်။အသွားအလာကန့်သတ်ခံထားရသူတွေအနေနဲ့တာဝန်ရှိသူတွေကထုတ်ပြန်ထားတဲ့အချက်တွေကိုတိတိကျကျလိုက်နာပေးဖို့ကိုလည်းဒေါက်တာတာထွန်းကျော်ကတိုက်တွန်းထားပါတယ်
။ပုံပြီးအရေးတကြီးပြောချင်တာကကျွန်တော်တို့လက်ရှိနော် home quarantine facility quarantine တွေမှာရှိနေတဲ့ quarantine အလုပ်ခံထားရတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားများကိုပုံပြီးပြောချင်ပါတယ်။သက်ဆိုင်ရာဒီကတွေကနေစီစဉ်ပေးထားတဲ့ quarantine နေရာတွေမှာ quarantine လုပ်ထားတဲ့နေရာတွေမှာ14ရက်ကိုနော်ညွှန်ကြားချက်အတိုင်းပြည်ပြည်ဝဝနေပေးဖို့အတွက်ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့တိုက်လဲတိုက်တွန်းသလိုတောင်းလဲတောင်းပန်လိုပါတယ
်ဒီကနေ့စီးရင်တွေအရလူပေါင်း 9,400 ကျော်ကိုကူးစက်ခဲ့တာပါဒီယောဂါကြောင့်သေဆုံးခဲ့သူ 4,800 ကျော်ရှိခဲ့ပေမဲ့ယောဂါသက်သာလာသူအရေအတွက်ဟာလည်း 2,000 ကျော်အထိရှိထားပြီးဖြစ်ပါတယ်ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပ
ါမြန်မာပြည်ချင်း COVID-19 ကပ်ရောဂါကာကွယ်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုထောက်ပံ့ပြီးထပ်ပြီးစိုးပေးသွားမယ်ဆိုတဲ့သတင်းတင်ဆက်ပေးပါမယ် UNHCR WFP WHO IOM UNFPA စရဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကရန်ကုန်တိုင်းဒေသကြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအတွက်စူပေါင်းထောက်ပံ့သွားဖို့အစီအစဉ်ထားရမှာ COVID-19 ရောဂါစောင့်ကြည့်ခဲ့ရမှာလိုအပ်မဲ့အဲ့ရခင်းဆောင်ချင်းအောင်ကျမရီသုံးပစ္စည်းနဲ့မိဖို့ကြောင့်သုံးပစ္စည်းစရဲ့အရေအတွက်9000ကိုရန်ကုန်ကျမရီဌာနကိုမကြခင်ပေးပို့သွားမှာပါ
Daga Mima Suyago, COVID-19, Santa BC, Jaske, Nathan, Sudame Suya, season yet, Nasa Dway, a season lay, Pipare. Dika Yoga, Chinchao Dao, Gawebu, Indai Ada Juzani, Mima Suyago, Akuni, Piwa Pidwa Mesura, Mima Vitani, Kula the Maga Kuzele, Ula M. Granga, Pioja Laidava.
WHO Kawan Navy Susuba Naya Chow Nyago Kusa Tabare, Kawa Luye, Kutong Kwejogo Kusa Kevi, Litong Shitong Yo, the Songe Bare Nangani Alongti Kakego, two patient Javo, Kula Dream Mujo Bale, Taiton Tabare, Geno Zota, Shango Mugani, people Tara Pibare.
American Day Radio Network
၄၀ည9နာရီကနေ10နာရီအထိအချိန်နေပါပဲထုတ်လွှင့်ပေးနေရပါ။ဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့ဖြင့်ဗီအိုရဲ့ ဒါပေမဲ့လည်းအိန္ဒိယနိုင်ငံအတွင်းမှာအသွားအလာတွေဖြတ်တောက်ထားတာကြောင့်အိန္ဒိယရောက်စာတင်သားတန်ခါတော်တွေနေရာပြောင်းရေးဟာအခက်အခဲဖြစ်နေရဆိုတဲ့အကြောင်းတင်ပြသွားပါမယ်။အိန္ဒိယနိုင်ငံမှာကိုဗစ်-19ကပ်ရောဂါကြောင့်အသွားအလာတွေဖြတ်တောက်ပြီးနေအိမ်အတွင်းမှာနေဖို့ထုတ်ပြန်ထားချိန်မှာမြန်မာစာတင်သားတန်ခါတော်တွေနေရာပြောင်းကျွမ်းနိုင်ရေးအတွက်ဒီတကူဆရာတော်ကြီးကလေယာဉ်ခီးစိတ်ကုသိုလ
ယဟန်တော်မြတ်တရားဖွင့်ဖြိုးရေးအဖွဲ့ကအတိပေးလျှောက်ထားရမှာတန်ဃာတော်အပါတရားကျော်ရှင်ပေးလာတယ်လို့မြမယဟန်တော်မြတ်တရားဖွင့်ဖြိုးရေးအဖွဲ့ကအရှင်ဝန်ကြီးကြတာရကမင်ကြားပါတယ်။
ဒီကိစ္စကိုဖျားကြီးကတော့အလုံးကိုပြန်ခေါ်ဖို့ချိန်ကနေကဟိုကလေလွတ်ပြီးတော့အဲ့ဒီဖြစ်လို့ရောက်နေပြီ။တင်းကဒီလိုကြီးတကယ်ရည်ရွယ်ချက်တွေကိုသိလို့ကတည်းကတော့ရတယ်ကနေ။အင်းတိတ်မှာအစ်ကိုခမရဲ့နေပြီလို့ပုဂ္ဂဆရာကပြောရတယ်။နေရပြန်ဖို့စီစဉ်နေပေမဲ့စာတင်သားတန်ဃာတော်တွေကတက်ဆိုင်ရာတက်သူနဲ့ဌာနဆိုင်ရာတွေစီကခွင့်ပြုချက်ရဖို့အခက်အခဲရှိနေတယ်လို့လည်းဆက်လက်မိန
ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ကျွန်တော်ကတော့ဒီကနေ့ ဖြစ်နေတာဒီလိုတက္ကသိုလ်ဒီပညာတွေကိုတူးတာနေကြတဲ့ရှိပြီးတော့ပါလေစာသင်သားတန်ခါတော်တွေပြန်လည်ပင်ဆောင်ရေးနဲ့ပတ်သက်ပြီးမြန်မာတန်ရုံးကိုဆက်တွေ့မေးမြန်းရမှာတော့တာဝန်ရှိသူတဦးကအခုလိုဖြေကြားပါတယ်ဒီလိုဆိုတော့ဟိုဒီနောက်ဆိုတော့ဘာမှပြည့်စုံတယ်မရဘူး မြန်မာစာတင်သားတန်ဃာတော်တွေဟာနယူးဒီလီဘီဟာနဲ့ဥတရာပရာဒေ့ရှ်ပြည်နယ်တွေကတက္ကသိုလ်တွေမှာအများစုတက်ရောက်နေတာဖြစ်ပါတယ်။စီရင်ရစာတင်သားတန်ဃာ400ကျော်ရှိပြီးအချို့ကတော့အစောပိုင်းကတည်းကမြန်မာပြည်ကိုပြန်ကျွသွားတာတွေလည်းရှိပါတယ်။အိန္ဒိယနိုင်ငံဟာနိုင်ငံတကာလေကြောင်းအဝင်ထွက်ကိုမတ်လ13ရက်နေ့ကစတင်ပြီးဧပြီလ15ရက်နေ့အထိရပ်ဆိုင်းထားမှာဖြစ်ကြောင်းမတ်လ17ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1800ကျော်ရှိပြီးသေဆုံးသူ50လောက်ရှိနေပါတယ်။ရောဂါကူးစက်ပြီးပြန်လည်ကျန်းမာလာသူကတော့150ကျော်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံကိုပြန်ပြင်လို့မြန်မာတန်ယုံကိုစီရင်ပေးထားတဲ့မြန်မာနိုင်ငံသားတရားနီးပါးတရုတ်နိုင်ငံအတွင်းရှိနေပြီးသူတို့ကိုတရုတ်နိုင်ငံကဝင်ထွက်ခွင့်ပြန်ဖွင့်မှတန်ယုံအစီအစဉ်နဲ့ပြန်ပို့ပေးမယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်။တရုတ်နိုင်ငံကနိုင်ငံတွင်းအဝင်ထွက်ပိတ်လိုက်တာကြောင့်တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေတဲ့မြန်မာလူသားတွေကိုပေကျင်းမြို့ကမြန်မာတန်ယုံရဲ့အစီအစဉ်နဲ့ပြန်လည်ပို့ဆောင်ပေးနေတဲ့ကိစ္စကိုမတ်လ31ရက်နေ့မှာရှင်းနာထားတာပါ။အဝင်အထွက်မပိတ်ခင်ကဘီဂျင်းမြန်မာတန်ယုံရဲ့အစီအစဉ်နဲ့ပြန်ပို့ပေးခဲ့တဲ့တရားမဝင်မြန်မာလူသားအရေးအတွက်က900ကျော်ရှိခဲ့ပါတယ်။နေရပြန်နိုင်ဖို့စီရင်ပေးသွင်းထားသူစုစုပေါင်းက1500ကျော်ရှိခဲ့ပေမယ့်နေရလိပ်စာနဲ့ဖြည့်ဆွက်ရမယ့်အချက်အလက်ကိုအပြည့်အစုံပို့ပေးပြီးဆက်သွယ်လာတဲ့900ကျော်ကိုပဲပြန်ပို့ပေးခဲ့တာပါ။ဝူဟန်မြို့ပိတ်ထားခြင်းကပိတ်မိနေခဲ့တဲ့မြန်မာလူသားတွေကိုလည်းပြန်ပို့ပေးနိုင်ဖို့မြန်မာတန်ယုံကတပ်ဆိုင်ရာရဲဌာနတွေနဲ့ဆက်သွယ်ညှိနှိုင်းထားပါတယ်။လက်ရှိမှာလေကြောင်းလိုင်းတွေရပ်နှားထားတဲ့အတွက်ဘေကျင်းမှာရှိနေတဲ့သူတွေကိုပြန်ပို့ဖို့လည်းဧပြီလကုန်ပိုင်းလောက်မှသာဖြစ်နိုင်မယ်လို့ဘေကျင်းမြန်မာတန်ယုံရဲ့တာဝန်ရှိသူကပြောပါရယ်
။ဝူဟန်မှာလေကြောင်းလိုင်းရှိတယ်ကြ။တချို့နေထားတဲ့ဝူဟန်ကဟိုဟောတော့သူပြန်သူရင်းနဲ့လည်းကျွန်တော်ဆက်သွယ်ရှိပါတယ်။အဲဒီဝူဟန်ပိတ်ထားတော့ကတော့ပြန်မပို့နိုင်သေးဘူးနော်။အဲ့မှာလည်းကျွန်တော်ကြံပေးလိုက်တာတော့160လောက်ရှိ60ကျော်တော့ရှိတယ်လို့ရှိပါတယ်။အဲ့ဒီဟာတွေတော့ကြံပါသေးတယ်။အဲ့ဒါတွေကသူတို့ရင်းနဲ့ကျွန်တော်ဆက်သွယ်ပြီးဆက်ပို့ဖို့ရှိပါတယ်။
ဟုတ်ကဲ့။
ဒါမှမဟုတ်ကျွန်တော်ဘေကျင်းပေါ့နော်ဘေကျင်းမှာလည်းရှိပါသေးတယ်။အခုကလေကြောင်းလိုင်းကလည်းပိတ်နေတော့ကျွန်တော်ဘေကျင်းမှာလည်းကျွန်တော်အချမ်းမင်းဘေကျင်းမှာ39ရောက်လောက်လာနေရှိပါသေးတယ်ခင်ဗျာ။တောက်ပိုင်းလောက်ပဲဖြစ်နေတယ်ခင်ဗျာ။ဒါတော့မှအဲ့ဒီနောက်ပိုင်းဆိုပြီးမှဒါလက်ရှိမှာ73ရက်နေ့ထိပြည့်ကျက်ထားတယ်ပေါ့နော်။အဲ့ဒီနောက်ပိုင်းဒီအခြေအနေပေါ်မူတည်ပြီးသူတို့ပြန်ဖွင့်နေပေါ်မူတည်ပြီးတော့ကျွန်တော်ပို့ဖို့တော့ဆောင်ရပါမယ်ခင်ဗျာ
။ပြန်မိုးစီရင်ပေးထားသူ1500တဲကစီစစ်ပြီး900ကျော်ကိုပြန်ပို့ပေးခဲ့ပေမယ့်ကျန်တဲ့သူတွေကတော့ကိုယ့်အစီအစဉ်နဲ့ကိုပြန်သွားသူတချို့လည်းရှိခဲ့တယ်လို့ဗီဂျင်းမြန်မာတန်ယုံကတာဝန်ရှိသူကပြောပြပါဗျ။
တချို့မှာလည်း1500မှာလည်းကျွန်တော်တို့ခဏပြောတော့ပြန်မဆက်သွယ်တာလည်းရှိတယ်။ပြန်မဆက်သွယ်တော့တချို့ကလည်းသူတို့ဟိုမိမိစီစဉ်တဲ့မိမိကတော့အခုနောက်ပိုင်းကျတော့ပြန်လို့ရတယ်ဆရာတချို့ကလည်းပြန်ရောက်သွားတာလည်းရှိပါတယ်ခင်ဗျာ။အဲတချို့ကတော့လည်းဟိုတော့အဲစတော့ကဖြစ်ကစားတဲ့အချိန်ကဟိုဆက်သွယ်တယ်ဆက်သွယ်ပြီးတော့ခါကျမှကျွန်တော်တို့ခဏပြောတဲ့အချက်အလက်တွေတောင်းတာပေါ့နော်သူတို့ကြောင်းရှိနေတဲ့နေရာတို့ပေါ့နော်အဲပြန်တောင်းတယ်တောင်းတဲ့အချိန်မှာပြန်ပြီးတော့ဆက်မဆွဲလာတာလည်းရှိပါတယ်ခင်ဗျာ။တချို့ကြတော့လည်းမြန်မာနိုင်ငံကိုမိမိစီစဉ်တဲ့မိမိပြန်လာတာရှိတယ်။တချို့ကလည်းဆက်ယုံရနေပြီးတော့ဆက်ယူတာသဘောပေါက်တဲ့ဒီတို့ပါလို့ရှိပါတယ်ခင်ဗျာ။ဒီတော့လည်းရှိတယ်သူတို့ပြန်လာတာရှိတယ်။တချို့ကြတော့လည်းဟိုလက်ရှိပေါ့နော်အဲ့လိုစောင့်နေတဲ့ဟိုသူတို့ဆက်ယုံနေပြန်လာတယ်လည်းတက်နေတာဖြစ်တဲ့တော့မပြန်တာလည်းရှိပါတယ်ခင်ဗျာအဲ့လိုလေ
။တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေကြတဲ့မြန်မာအလို့သမားအကြီးအတော်ကပန်းကလန်းကျော်ရှိနိုင်တယ်လို့ဘီဂျင်းမြန်မာတန်ယုံကခန့်မှန်းပါတယ်။တန်ယုံအစီအစဉ်နဲ့ပြန်လာချသူတွေကိုတရုတ်ပြည်ဝင်ဖြတ်တန်းလာတဲ့လမ်းတစ်လျှောက်ပြည်နယ်တွေရဲ့ဂိတ်တွေမှာကျန်းမာရေးစစ်ဆေးတာတွေလုပ်သလိုမြန်မာနိုင်ငံနယ်စပ်ဂိတ်ဝင်ပေါက်တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေလှုပ်ဆောင်ပေးပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကိုတရုတ်နိုင်ငံမှာကူးစက်မှုထိန်းချုပ်လိုက်နိုင်ပြီဖြစ်ပေမယ့်လက်ရှိမှာတော့ WHO ကိန်းဂဏန်းအရကမ္ဘာနိုင်ငံနဲ့နယ်မြေစုစုပေါင်း206နေရာကိုကူးစက်ပြန့်ပွားလျက်ရှိပါတယ်။ဒီမှာအိမ်တနာထွန်မှာရန်ကုန်ကနေသတင်းပေးပို့ပါတယ်။
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကမွတ်စလင်အယောက်80ဟာဒီခိုင်ပြည်နယ်မောင်သောမြို့နယ်လှပိုးခေါင်စခန်းမှာမိမိစံသားလျောက်ပြန်လည်ဝင်ရောက်လာပြီးလက်ရှိ COVID-19 ရောဂါပိုးရှိမရှိသိကြားခွဲပြီးစစ်ဆေးမှုခံနေရတဲ့အကြောင်းသတင်းပေးပို့သွားမှာပါ။ The Panayanga, the Mimis and Nalia Pian Wing Yala, Muslim Degu, Pingland, Doka, the Sagamima, Covid 19 Yoga Tip 1 in Mujang, Jutin Tasi, and in it, Slabogan Sagama, Tijang Quetabi, Sisi Nidelu, Mondokia, Ocho Yimu, Usu, and Gafu Ego Bioware.
ရှင်းချက်တရားရှိတယ်ဆိုတော့ကျွန်တော်တို့ကဆက်သလတင်းကွာလေးပေါ့ဥပမာလေကိုဗစ်19ဖြစ်ပြီးတဲ့နိုင်ငံများနေဆိုတော့ဘင်္ဂလားဒေ့ရှ်မှာအဲ့တော့အာဇာပြန်လာဖြစ်တဲ့အတွက်ဆက်သလတင်းကွာလေးလို့ဆိုတော့လောက်ပါတယ်ဆက်လို့ရမဆက်လို့ရဆောင်ပြီးတော့မှာယောဂလက္ခဏာမတူဘူးဆိုတော့ဒီကနေ့ဆက်လို့မှာပေါ့ဟုတ်ဒီဒုက္ခတဲ့ဆစ်ဆဲကျော်ဟာဘင်္ဂလားဒေ့နိုင်ငံမှာရှိတဲ့ဒု
ni wontan ni garo soin ja ba de
bangala ga wan le bangli bangli ko la ka nai ku le de tok e ri ko ma ku ye ni ni ru a ba ye pa ye si ba le kham le ko na ten ya pa le si kham le e hin da
ဒီခိုင်းပြည်နယ်ကျမ်းမာရေးဦးစီးဌာနကပြောခွင့်ရတောက်တာစိုးဝင်းပိုင်ကတော့လှောက်ဖို့ကောင်ကျိုးဆွေးရေးစခန်းကဝင်လာသူတွေကိုစောင့်ကြည့်နေစေဖြစ်ပြီးရခိုင်တပြည်နယ်လုံးကိုဗစ် -19 ရောဂါကြိုတင်ကာကွယ်တားဆီးတဲ့အခြေအနေကိုခုလိုပြောပါရစေ။
ကျွန်တော်တို့စောင့်ဖို့ကောင်စခန်းပေါ့နော်။အဲအဲ့မှာကျွန်တော်တို့စောင့်ကြည့်နေတာရှိတယ်။ရခိုင်တပြည်နယ်လုံးအနေနဲ့ကျွန်တော်တို့ညနေ16မြို့နယ်မှာစစ်တူရတော့ကျွန်တော်တို့ပြင်ဆင်နေတုန်းရှိတယ်။16မြို့နယ်မှာကျွန်တော်တို့တမြို့နယ်တမြို့နယ်ကနေရာလေးတွေတက်မှတ်ထားတာရှိတယ်အခု20လောက်ရှိတယ်အဲ့ဒီမှာကျွန်တော်တို့လူပေါင်း860လောက်ကိုကျွန်တော်တို့ quarantine လုပ်နိုင်တယ်အောက်ကြည့်နိုင်တယ်ပေါ့နော်အပြည်နယ်ကိုနိုင်ငံခြားဝင်လာတဲ့လူတွေပါလာရင်ဘယ်လိုသိမလဲဆိုပြီးတော့ကျွန်တော်တို့ကစစ်တွေနေစေတို့နော်တောက်ကြည့်လေးစေတို့တန်းသွင်းလေးစေတို့မှာဒါပြီးသွားပြီဒီလိုကျွန်တော်တို့နိုင်ငံခြားပြန်လာတဲ့လူတွေရှိတာအဲစမ်းသိနေတယ်အဲတောင်းတော့ qua မှာကျွန်တော်တို့နိုင်ငံခြားပြန်လာတဲ့လူတွေဆိုရင်14ရက် quarantine ထားပါတယ်အပြည်နယ်မှာအောင်ကွာတယ်ပေါ့နော်ကျွန်တော်တို့1400တော့ရှိပါတယ
်တခြားနိုင်ငံတွေကလူဝင်ထက်သွားလာထိန်းချုပ်တာနေဇက်ဂိတ်ပိတ်ပင်တာလှုပ်ဆောင်ပေမဲ့ရခိုင်ပြည်နယ်နေဇက်ဂိတ်ကိုမပိတ်သေးတဲ့ပေါ်ဆိုရင်ကြောင့်မောင်တော်မြို့နယ်ပြည်နယ်လှုပ်တော့ကုစလေဥမောင်မောင်အောင်ကပြောပါတယ
်ဆက်ကမှာအဲဒီလိုရောဖြစ်နေဆိုတော့ဒီကပိတ်ထားရမှာလေအမှန်ကနေဇက်တွေကိုအကုန်လုံးပိတ်ရမှာလေကြားသေးတာပေါ့နော်ဒီကလက်ခံနေကဝင်လာတဲ့လူတွေအဲဒီပိတ်ကလည်းဖြစ်နေတယ်
ကိုဗစ် -19 ဗိုင်းရပ်စ်ရောဂါဖြစ်ပွားမှုများနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိစပ်နေတဲ့မောင်တော်မျိုးနယ်ကနေဆက်ကျူစုရေးစခန်းတွေကတော့ပိတ်ပင်တာမရှိသေးတဲ့အခြေအနေမှာဒေသခံတွေစိုးရိမ်နေကြပါတယ်။ဒီကိုင်းပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ကျူစုရေးအတွက်နိုင်ငံတကာကအဖိအားပေးနေတယ်လို့မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာသုံးနှုန်းလက်မခံပေမဲ့လို့ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားတဲ့အတိုင်းတရားဝင်ကျူစုလက်ခံရေးတွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်သွားဖို့ပြင်ဆင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံသဘောတူညီချက်အတိုင်းအစီအစဉ်တွေစဖို့အခုချိန်ထိအဆင်မပြေသေးပေမဲ့ဒုစနှုစကိုယ်အစီအစဉ်နဲ့ကိုပြောင်းဝင်လာကြတဲ့ဒုက္ခသည်တွေရှိနေတာပါကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့ထားပါတယ
်ရခိုင်နယ်ပိုင်းကကြောက်တော်မြို့ပေါ်မှာမနေ့ကညနေပိုင်းမှာတနအိနီးပါးကြတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းက VOA ကိုပြောပါတယ
်9နိုင်တော့ဖြစ်တယ်ဆိုတော့အဲ့ဒီမှာဟိုစဖြစ်တာပေါ့9နိုင်ဆိုတော့မှာတက်လမ်းကြောင်းဝင်လာတဲ့ကျွန်တော်တို့ဒီကြောက်တော်ပြည်သာပြင်ပိုင်းလို့ပြောမှာပေါ့နော်ရုပ်ဆောင်ဖြစ်ကနေကြာပြီးတော့တက်ကီမစ်ဖြစ်လို့ဆိုရဲအဲ့ဒီတက်ကီမုံကတော့ကျွန်တော်ထင်တယ်50မိနစ်လေးကျော်ဖြစ်နေတယ်ဒါကအပြည့်အစုံတက်ကီမုံလို့ပြောမှာပေါ့ဆိုတော့တချို့ဟိုနေဒီလေးခေါင်းမိုးတွေဖတ်ထွက်သွားတာလို့ရှိတယ်ဘာသာရေးဆောက်ချို့လေးခေါင်းမိုးတွေ
အဲ့ဒီပြေခါမုံတွေမှာအရသာ9ဦးတည်ဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုဆက်ပြောပါတယ
်ဒီဘက်ကကျွန်တော်တို့9ရောက်ပြီလေအတရာအပြင်အတရာရတာဒါပြည့်နေတဲ့ရတာလေးရှိတယ်တချို့ကတော့ဆက်ပြေပို့ထားတဲ့အခြေအနေလေးရှိတယ်အဲဆိုတော့အကုန်လုံးကတော့ကျွန်တော်စီစဉ်ရောက်လာတာကတော့ဆက်နေရောက်ပေါ့
တမ်တော်ဖက်ကတော့မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဖို့မိုးလျှောက်ထွန်းထွန်းညီကြအခုလိုပြောပါတယ
်ကြောက်တော်မျိုးထဲမှာရှိတာဖြစ်တာကတည်းကတော့ကျွန်တော်တို့မကြားဘူးရာတိုက်ခွင့်ဖြစ်တဲ့ဆိုတဲ့သဘောတဘာဝကတော့ငါကျွန်တော်တို့ကတော့တမင်လိုက်တိုက်နေတာတော့မရှိပါဘူးဒီကနေပြီးတော့တိုက်ခိုက်တာတွေကပိုများပါတယ်အဲ့ဒီရနေတဲ့ခက်တာလေးကြီးကိုပဲကျွန်တော်တို့ပြန်ပြီးတော့တိုက်နေရတဲ့အနေအထားမျိုးပေါ့နော်အဲအီကတော့သူကနေရာမချောင်ဘူးကျွန်တော်တို့သတင်းနဲ့ဆိုင်ရာဘက်မှာပြောသလိုပဲဒါကြောင့်လည်းသူတန်းဖက်အနေနဲ့တန်းဖက်ဖွဲ့စည်းနေတဲ့သူသတ်မှတ်တာပေါ့နော်အီကတော့စဉ်းစားဖို့ကောင်းတာပေါ့ဒီလိုလူတို့အတွက်အများကြီးစဉ်းစားဖို့ကောင်းတယ်မှန်တာပေါ့ဗျာဒီဒုက္ခတွေဒီဟာတွေကဉာဏ်လုံးဉာဏ်လုံးငြင်းငြင်းသွားဖို့လိုတာပေါ့ဉာဏ်လုံးငြင်းငြင်းသွားဖို့ကအကြတဲ့ရရှောက်ပြီးပြောနေလို့မရဘူးလက်တွေ့ကြကြလုံးမှန်ကြပေါ့နော်
လက်ရှိရှိမှာကြောက်တော်မျိုးပေါ်မှာဆစ်ဆောင်တွေလေးတူလာနေပြီအခုလိုကြောက်တော်မျိုးပေါ်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်မျိုးတစ်ခုလုံးတိတ်ဆိတ်နေသလိုဒေတာချန်တွေဟာလည်းနောက်ထပ်ပြစ်ခတ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့တစ်တုလက်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုပြောပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့နေပါတယ်ခင်ဗျာ
ိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မျက်မှောက်ရေးရာသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဦးကပလန်တင်နဲ့စီးပွားရေးဇင်းညံစားတဲ့စီမံကိန်းတွေမပေါ်ခင်ကတည်းကမြန်မာပြည်မှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေစီးပွားလာရှာနေကြတာဖြစ်ပါတယ်။တရုတ်ကစီးပွားရှာလာတဲ့အတွက်လက်နက်ကင်အဖွဲ့တွေနဲ့ခရိုနီတစုအကျိုးမြတ်ခံစားကြရပါတယ်။စီဝိုင်းစင်းကန်အကောင့်ထဲပေါ်လာရင်ရောအရင်တိုင်းဖြစ်လိမ့်မလားဆိုပြီးစိုးရိမ်မှုတွေရှိကြတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ခေတ်ပုဂ္ဂဗလန်အကြောင်းတရုတ်သမ္မတရှီကျိန်ဖင်က2013မှာပထမဆုံးကြေညာတာမှု9နှစ်လောက်ရှိသွားပါပြီ။ရုံးခဲ့တဲ့အနည်းငထောင်ကျော်ကရှိခဲ့တဲ့တရုတ်ရဲ့အနောက်တိုင်းဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်တည်ဆောက်မယ်ရည်ရွယ်ချက်ဖြစ်ပါလေ။ရှင်းတုံးကလိုကုန်းလမ်းတွေမကတော့ဘဲရည်ကြောင်းကပါဆက်သွယ်မှာဖြစ်ပါလေ။တရုတ်လိုဤတိုင်းဤလူလို့ခေါ်ပြီးကမ္ဘာတစ်ခုလမ်းတစ်ခုလို့အဓိပ္ပာယ်ရပါလေ။နိုင်ငံပေါင်း100ကျော်နဲ့လူဦးရေလမ်း4000ကျော်ကိုဆက်သွယ်ပြီးတရုတ်စီးပွားရေးကိုဗက်ဆုံညှင့်တင်မှုရည်ရွယ်တဲ့စီမံကိန်းကြီးဖြစ်ပါလေ။ပုဂ္ဂဗလန်ကြောင့်ပြည်မှာစီးပွားရေးဇင်းကြံ6ခုရှိတယ်လို့2019ကမ္ဘာ့ဘဏ်ဒေတာကြက်မှာပေါ်ပြပါလေ။ဒီထဲမှာတရုတ်မြန်မာဘင်္ဂလားဒေ့ရှ်စီးပွားရေးဇင်းကြံဟာအဓိကလမ်းကြောင်းတစ်ခုဖြစ်ပါလေ။ဖွံ့ဖြိုးမှုအနည်းဆုံးတရုတ်ပြည်နယ်တွေထဲမှာယူနန်နဲ့ပတ်ဝန်းကျင်မှုယူနန်ဖွံ့ဖြိုးရေးနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံဟာဆက်ဆံနေပါလေ။ဒါပေမဲ့ဖွံ့ဖြိုးမှုအနည်းဆုံးလို့သတ်မှတ်ခံရတဲ့ယူနန်ပြည်နယ်ရဲ့စီးပွားရေးပမာဏဟာမြန်မာစီးပွားရေးတဲ့၄ဆလောက်ကြီးမှပါတယ်။မြန်မာကိုဖြတ်သန်းတဲ့ပုဂ္ဂဗလန်းချောင်းဟာတရုတ်မြန်မာစီးပွားရေးဇင်းကြံဖြစ်လာပါတယ်
။ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတိုးချဲ့ဖို့အတွက်တည်ယူပို့ဆောင်ရေးလမ်းကြောင်းတည်ဆောက်တာဖြစ်ပါတယ်။ကုန်လမ်းဆက်သွယ်ရေးကိုဦးစားပေးတဲ့အစီအစဉ်ဖြစ်တာမို့နေဆက်ကုန်သွယ်ရေးအချက်အချာနေရာတွေဟာကြံဒေသတွေထက်ပိုပြီးကြီးပွားလာမဲ့သဘောရှိပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံမှာရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်နဲ့ချင်းရွှေဟော၊ကချင်ပြည်နယ်ကကံပိုက်တီစတဲ့နေဆက်စခန်း3ခုကိုစီးပွားရေးပူပေါင်းဆောင်ရွက်မှုဇုံအဖြစ်သတ်မှတ်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်လှုပ်ရှားတဲ့နယ်မြေဖြစ်လို့သူတို့နားလည်မှုနဲ့လှုပ်ထားတဲ့တရုတ်စီးပွားရေးလုပ်ငန်းတွေလည်းရှိပါတယ်။ဇင်းညံမှာပါဝင်တဲ့ကံပိုက်တီနဲ့ပန်ဝါဟာအစိုးရတပ်လက်အောက်ခံလေကြားစောက်တပ်ဖြစ်တဲ့ NDAK ထိန်းချုပ်တဲ့နယ်မြေဖြစ်ပါတယ်။
တရုတ်မြန်မာစီးပွားရေးဇင်းကြံကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်ကုမ္ပဏီကြီးတွေအကောင့်ထဲပို့ဖို့စီစဉ်နေတုန်းဖြစ်ပေမဲ့ပုဂ္ဂလိကတရုတ်လုပ်ငန်းရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းပြီးဖျံစာတပ်ထုတ်ယူလာတာကြားပါပြီ။အခုမှစိုက်ပျိုးရေးဘက်ကိုရောက်လာတာပါ။တရှုငပြောစိုက်ပျိုးရင်တနည်းအတွင်းပြီးပွင့်တာမှုအများအဆုံးမြန်မြန်ရပါတယ်။ဒါကြောင့်တောရှင်းပြီးစိုက်ခင်းတွေလုပ်တော့တောပြုံးတာလည်းရှိပါတယ်။ဝိုင်းမော်မြို့နယ်မှာ2009ကတရုတ်ရဲ့တရှုငပြောစိုက်ခင်းဧက6000ကျော်ရှိရာကစနစ်ကြတဲ့အခါ2018မှာဧက3000ကျော်အထိတိုးပွားလာပါတယ်။တရှုကားချငပြောအမျိုးအစားထုတ်လို့ရမှာဓာတ်မြေဩဇာနဲ့ပိုးစပ်လေးကိုအဆက်မပြတ်သုံးဆွဲရတာကြောင့်ဒေသဆိုင်ရာရေအေးမြစ်ကိုထိခိုက်နိုင်ပါတယ
်။ကချင်ပြည်နယ်တရုတ်နယ်စပ်ဒေသမှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံနေတာကြားလာပြီဖြစ်ပါတယ်။ဩဇာအာဏာရှိသူတွေနဲ့ငွေရင်းရှိသူတွေရဲ့အကျိုးစီးပွားကိုမြင့်တင်နေတာထင်ရှားပါတယ်။စိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကချင်ပြည်နယ်အစိုးရနဲ့ယူနန်ကုမ္ပဏီတချို့ဖက်ဆက်လုပ်ကင်နေတဲ့မြစ်ကြီးနားစီးပွားတိုးတက်ရေးဆောင်ဆိုတဲ့စီမံကိန်းကိုလည်း တရုတ်မြန်မာစီးပွားရေးဇင်းညာမှာအရေးကြီးကြောင်းတရုတ်ဘက်ကဖော်ပြပါတယ်ယူနန်ပြည်နယ်ထန်ချုံကတရုတ်ဝန်ထမ်းတွေအသေးစိတ်လေ့လာပါတယ်နေကျင်းနားအနောက်ဘက်၈၀၀ကွာလီရိုလမ်းမအနီးကမြေအေကလေးထောင်ခုနှစ်ရာကျော်မှာဒေါ်လာတန်၃၀၀ယင်းနည်းမြှုပ်နှံမဲ့စိုက်ပျိုးရေးစီမံခန့်ဖြစ်ပါတယ်နေကျင်းနားမှာတော့နန်ကျင်စီးပွားရေးဇုံအဖြစ်နဲ့လည်းလူသိများနေပုံရပါတယ်
ဒီကိနာစီဝါပြူရီဇုံကိုယူနန်ကော်မတီတွေဖြစ်တဲ့တန်ချုံအုပ်စုဘောက်ရှားဟောင်ရင်အုပ်စုကချင်ပြည်နယ်အစိုးရတို့နားလည်မှုစာကြောင်းလွှာရေးထိုးပြီး၂၀၁၉ခုနှစ်ကလေးကစတင်အကောင့်တွေပေါ်လာတာဖြစ်ပါတယ်။မြကိနာတန်ချုံကားလန်ကိုလည်းစောက်လို့နေပါတယ်။တကယ်တော့တရုတ်တွေကချင်ပြည်နယ်မှာစီးပွားရှာနေကြတာစေအစိုးရခေတ်ကလေးကဖြစ်ပါတယ်။တရှုံးမပြောစိုက်ပြိုးမှုကြောင့်ဝိုင်းမော်မျိုးနယ်မှာတရ ဝိုင်းမော်မြို့နယ်စိုက်မှာစိုက်ပျိုးတဲ့တရှုငပြောတွေကို24ဘင်းကားကြီးတွေနဲ့တည်ယူပို့ဆောင်ပြီးကမ်ပိုက်တီကိုပို့ပေးပါတယ်စီကားမရှိကားပေါင်းတာတွေရှိလာပြီးမဲ့ဝိုင်းမော်မြို့ဟာစီကားလာပြီးစီးပွားရေးအခြေအနေကောင်းလာတယ်လို့ဆိုပါတယ်လွယ်ကျင်တဲ့ကမ်ပိုက်တီနေဆက်ဂိတ်တွေဟာတရုတ်အများဆုံးဝင်တဲ့နေရာတွေဖြစ်ပါတယ်ထန်းချုံကိုယူနိုက်ရဲ့ထွက်ပေါက်အထူးအနေနဲ့တရုတ်ဘက်ကသတ်မှတ်ထားပုံရပါတယ်ပြိပကဒေသမှာယင်းနီမြုံလန်လာတာကြာပြီဖြစ်တဲ့တရုတ်တွေဟာမိမိလုပ်ငန်းကိုဘယ်လိုအကောင့်တဲ့ဖော်ရမယ်ဆိုတာကိုသိရှိနေပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ကူးစက်မှုတဟုန်ထူးမတက်ရေးအကြောင်းကိုတင်ပြထားပါတယ် COVID-19 ကမ္ဘာကပ်ရောဂါကြီးမြန်မာနိုင်ငံမှာလည်းကပ်ရောဂါကြီးအဖြစ်ကူးစက်လာနိုင်ခြင်းများတဲ့အချိန်မှာလက်ရှိသေဆုံးနှုန်းကစိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။နောက်တစ်ဆင့်ထိမနိုင်သေးမရ crisis အဆင့်မရောက်ရအောင်ပြည်သူအစိုးရအလှူရှင်နဲ့ဖွဲ့တွေအားလုံးဘလို့အမြန်ဆုံးဝိုင်းလုံးတက်ပါလဲ။ဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်စစ်အုပ်ကြီးရေးပေါ်ဌာနကပမခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ
။ဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီကမ္ဘာကပ်ရောဂါကြီး COVID-19 ကမြန်မာနိုင်ငံမှာလည်းဒီကပ်ရောဂါကြီး big outbreak ပေါ့ဆရာနော်အဲ့ဒီအဆင့်အထိကိုဖြစ်လာတဲ့အလားအလာများနေပြီးတော့ကျမိုင်ဝန်ကြီးဌာနကမကြာခင်ထုတ်ပြန်ပြီးမှပဲဒီရောဂါဖြစ်တဲ့သူကလည်းနည်းနည်းချင်းပိုများလာပြီးတော့သေဆုံးသူပါစရှိလာတာအတွက်ဆရာကြီးဒီတခြားနိုင်ငံတချို့မှာလို့ထိမ့်နိုင်သိမ့်မရဒီ crisis လို့ခေါ်တဲ့အဆင့်ပေါ့နော်ရောက်မသွားအောင်အမြန်ဘလို့လုပ်တဲ့နယ်ဆိုတော့စပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော် COVID-19 positive case အခုဖြစ်လာတာ15ရောက်တော့ရှိပါနော်အဲ့ဒီမှာမှဒီအောင်စတင်ပြီးတော့ပြေဆုံးပြီဆိုတဲ့အခါကျပြေဆုံးမှုနှုံးနဲ့တွေ့ရင်တော့ပဲပထမပိုင်းမှာတကယ်အလားမင်းတကယ်ဒေတာတွေဖြစ်ပါလေ။ဒါကြောင့်မို့ကျွန်တော်ကဂျမိုင်းနဲ့အားလုံးဝင်ကြီးဌာနရဲ့ရေငုပ်ပြုစုရှင်ရေးဖို့ဌာနမှာတာဝန်ထမ်းဆောင်တဲ့အချိန်မှာဒီ COVID-19 နဲ့ပတ်သက်တဲ့လူနာတွေတနင်္လာရှိတဲ့လူနာတွေဒါတပုတ်ပွဲနဲ့တနည်းနည်းတိုးလာတာတွေ့ရ။တိုးလာတဲ့အချိန်မှာပောက်ကွဲပြီးတော့တကယ်ကိုတခုံတို့ဟိုအထူးသဖြင့်တော့ပထမတစ်ပတ်နှစ်ပတ်တွင်မထိနိုင်ရလို့ရှိရင်ကျန်းမာရေးနေမှာဆိုရင်ဒီလိုတခုံတို့တိုးတက်လာတော့ဥပမာတွေရှိတာเนาะဆိုတင်ကြနည်းနဲ့ပြောရင်တော့ဒီ craft တစ်ခုဆွဲကြည့်ရင်အပေါ်ဒီနေ့ကိုဒီနေ့ဆယ်ယောက်ကနေတရားနေတစ်ထောင်ဆိုတာမျိုးချက်ချင်း exponentially တက်လာတာနဲ့အမြတ်အိနိုင်ငံတွေရဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုပြတ်သွားတာကိုတွေ့ရတော့ဒီ COVID-19 ကိုထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေရဲ့ဥပမာတွေကိုကြည့်မယ်ဆိုရင်ဒီ craft ဆိုတဲ့သဘောကတော့ဒီ craft ဆွဲလို့ရှိအပေါ်ထောင်တက်မဲ့အစားတနည်းကတနည်းပထမတစ်ဆင့်မှာ10ယောက်ကနေ9ယောက်ကနေ10ယောက်ကနေ10ယောက်ဒီလိုမျိုးနဲ့ယုတ်တိရဲ့အများကြီးမများလာအောင်ထိန်းချုပ်ဖို့ကသူကအဓိကအနေနဲ့ strategy international မှာချင်းတုံးလာတောင်ကိုရီးယားတို့ဂျပန်တို့စင်ကာပူတို့ဆိုဒီချင်းတုံးတဲ့နီးနဲ့တစ်ပြေးတစ်ပြေးနဲ့ COVID-19 ကိုသူတို့ကထိန်းချုပ်နိုင်လာတဲ့အဆင့်ကိုရောက်လာတာကိုတွေ့ရတာပေါ့တကယ်လို့တော့ကျွန်တော်တို့ကတခုံတို့ graph ကအပေါ်ယုတ်တိရဲ့သာထောင်တက်လာမယ်ဆိုရင်အဲ့ဒီအခြေအနေကတို့တဲ့နိုင်ငံတွေမှာတော့မှာဥပမာအီတလီတို့အမေရိကတို့တော့မှာ crisis ဖြစ်သွားတာကျွန်တော်တို့ရဲ့ဆေးရတဲ့နိုင်ငံမျိုးမှာဒီလိုတခုံတို့မြင့်တက်သွားတဲ့အခြေအနေမျိုးကြုံရင်အများကြီးထိခိုက်ဖို့ရှိတယ်လို့ကျွန်တော်ကထင်ပါတယ
်ဟုတ်ကဲ့အဓိကတော့ဒီဆရာတို့ဆေးရုံတွေကနေပြီးတော့ကောင်းကောင်းကုပေးနိုင်တဲ့လူနာအနေထားမှာထိန်းထားနိုင်ဖို့ပေါ့ဆရာနော်တခုံတို့ရောဂါကူးစက်သူတွေတက်သွားတာမျိုးမဟုတ်ပဲဒီဖြည်းဖြည်းချင်းနည်းနည်းချင်းငင်းငင်းတတလေးဖြစ်အောင်ထိန်းထားတဲ့သဘောပေါ့ဆရာနော
်ဟုတ်ကဲ့တကယ်တော့ဒီနိုင်ငံတကာရဲ့ကျန်းမာရေးဝန်ကြီးဌာနကလည်းမတိကျင်းရှိပါဘူး။ဆေးရုံရဲ့စွမ်းဆောင်နိုင်မှုဟာဥပမာဂရင်းတစ်ထောင်ဆေးရုံဆိုရင်ဒီတစ်ထောင် capacity ပဲရှိမှာပဲ။အဲ့ဒီအချိန်မှာ COVID-19 တရားကိုကုပေးနိုင်နေဆိုရင်အဲ့ဒီဒီနေ့ကိုတရားအောက်ပုံမှန်လာနေရင်ဆေးရုံရဲ့လုပ်ငန်းတွေကပြတ်မှာမဟုတ်ဘူးပေါ့နော်။ဒီနေ့ကိုတစ်ထောင်လာရင်တော့ဆေးရုံရဲ့လုပ်ငန်းတွေပါပြတ်စီရင်ကျွန်တော်တို့ဟိုအစိုးရတစ်ခုလိုပဲပေါ့နော်။ဟိုပို့သူတော်လဲရင်တောင်မွေးရကူလို့ရပါမယ်။ဒီလိုတောင်မွေးနဲ့တူတဲ့ကျွန်တော်တို့ရဲ့ဆေးကုသမှုလုပ်ငန်းတွေပြိုကွဲသွားရင်အလုံးမပြန်ကြေလို့မရတော့တဲ့အခြေအနေမျိုးရောက်တဲ့အခါမှာမနိုင်မနှင်းနဲ့ခုလိုမျိုးဖြစ်နေတဲ့အီတလီလိုတချို့ဥရောပနိုင်ငံတွေလိုအသေးပြောက်တွေများဒီကြားတဲ့ကျမကြီးဝန်ထမ်းတွေပါပါဒီလိုအခြေအနေမျိုးတွေဝယုံသုံးကားအခြေအနေမျိုးမရောက်ဖို့ကိစ္စကဒီ positive ဖြစ်ပြီးတော့ဆေးဝါးနေကုသပေးရမယ့်လူနာအရေးအတွက်ရုတ်တရက်မများလာဖို့ကအရေးကြီးဆုံးအချက်ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြည်းဖြည်းချင်းလူနာတွေကိုထိန်းထားနိုင်အောင်လို့အဓိကဘာလုပ်ဖို့လိုလဲဆရာ
COVID virus ဆိုတာကသူတွေကိုတယောက်ကနေတယောက်ကိုကူးပြီးတော့လူနာရေအတွက်ကိုများအောင်လုပ်ပေးတဲ့ပိုးကောင်ပေါ့နော်တကယ်အဓိကဖြတ်တော့မယ့်နေရာတော့ကိုယ့်ရှိမှာတွဲကပ်ပြီးတဲ့ virus ဖြစ်ဖြစ်သူမို့သူများရှိမှာတွဲနေတဲ့ virus ဖြစ်ဖြစ်ကိုယ့်ရှိရသူများရှိနေရအောင်နဲ့သူများရှိရနေကိုယ့်ရှိမရောက်အောင်ပေါ့နော်ဒါပေမဲ့ဘာဖြစ်လို့ဒီလောက်ပြက်နေရလဲဆိုတော့အဲ့ဒီလုပ်တဲ့နီးမှာဒီလိုလူတို့ကလည်းပဲကိုကိုတိုင်းကာကွယ်ပေးနိုင်တဲ့အခြေအနေရှိမှကူးစက်မှုရေတက်ကနေတော့ပါလေဒီလိုအခြေအနေမျိုးတွေမှာဘလို့မကူးစက်အောင်နေနိုင်မယ်ဆိုတာပြင်ညာပေးတာတွေနဲ့လူတွေကသိရှိကြတယ်လို့ကျွန်တော်တို့လောဆယ်ထင်တယ်ဘဝကြီးတွေကလူတွေလည်းသိဒါပေမဲ့နောက်တစ်ချက်ကသိတာသိပြီးတော့မလိုက်နိုင်ဘူးဆိုတဲ့အခါမျိုးတွေမှာသူကပို့ပြီးတော့ပြန်လာတယ်ခုနကကျွန်တော်ပြောခဲ့တဲ့လူတွေကထောင်တက်လာမှာထောင်တက်လာမှာဆိုတော့ပြင်ညာပေးနေတယ်ချုပ်ပြီးတော့ပြောရမယ်ဆိုတော့ stay home ပေါ့မိမိနေရင်းထဲမှာမိမိကိုယ်တိုင်မိမိရဲ့ကူးစက်မှုအခံရရေးအတွက်ကိုအင်းဒီကနေတခြားလူပကူးဆက်နိုင်ရေးအတွက်ကိုဒီနှခုလုံးအတွက်ကအိမ်တွင်းမှာသာနေကြပါဆိုတဲ့ဥစ္စာကိုကမ္ဘာလုံးမှာတကယ်တိုက်တွန်းနေတဲ့အခါမျိုးပေါ့နောက်တစ်မျိုးကတော့ကိုယ်သာတကယ်လို့ရောဂါအခြေအနေရှိခဲ့မယ်ဆိုရင် mask နှာခေါင်းစည်းတစ်နည်းကြသုံးဆွဲတာမျိုးတို့ watch ဆိုပြီးတော့လက်ကိုစင်ကြတာဆေးတာတို့ touch ဆိုတာအဲဒီတော့ mask နဲ့ watch နဲ့ touch ပြည်ဆိုရင်သူအဲ့ဒီ touch ဆိုတာလည်းပဲကျွန်တော်လက်ဆွဲတော့နှုတ်ဆက်ခွင့်မရှိဘူးလေတကယ်တော့နှုတ်ဆက်မယ်ဆိုရင်တယောက်ကိုတယောက်ဖြည့်ရင်းနဲ့ကူးတာဖြစ်မှာစိုးလို့နောက်တစ်ခါကျတော့ခုဆိုရင် international မှာလည်းဒီလိုပဲ social distancing ဆိုတာပို့ပြီးတော့အားပေးလာကြတယ်ကျန်ပြီးတော့၆ပြီးအကွာ3မီတာကွာဒီကွာနေပြီးတော့ချိတွေ့မှုကိနိုင်လည်းများဝေးနိုင်လည်းများဝေးဝေးနေလေဆိုတော့သူတပြိတော့လူစုလူဝေးနေပေါ်လန်တပင်းနေမတော်တာတို့လူတပြိကျွန်တော်တို့ဒီစိုးရိမ်တာရှိသေးတယ်တင်းကြံလုံဟာမျိုးကိုရှောင်ကျင်ညာပေးဖို့လေဆေးဝါဆရာဝန်တွေနေလေတောင်းဆိုခြင်းနဲ့ဘာကြောင့်လဲဆိုတော့အဲ့လိုသာမနေဘူးဆိုရင်ကုသမှုတွေချက်ချင်းကိုပြန့်နှံ့ပြီးတော့ခုနကျွန်တော်ပြောခဲ့တဲ့တင်ကြာ graph တစ်ခုလိုပဲဘုံမင်းသားအပေါ်ထောင်တက်လာမယ်ထောင်ကတောင်းဝင်ချက်ချင်းမှထောင်တက်လာပြီဆိုကျွန်တော်တို့ကျမကြီးစောင့်ရှောက်မှုလုပ်ငန်းတွေအနိုင်မနှင်းဖြစ်နောက်ဆုံးကြတော့ဒီလိုလူကကိုယ့်ရဲ့ကျမကြီးကိုကိုကိုယ်တိုင်ယူဆိုင်ပြီးတော့ကိုကိုယ်တိုင်ကော်ရန်တီးလို့သူများကကိုယ့်ကိုလာပြီးတော့မထွက်ရမဝင်ရလော်ဒေါင်းချဒါမှမဟုတ်လည်းကော်ရန်တီးစင်တာတွေကိုပို့တဲ့အခြေအနေမရောက်ခင်ကိုယ့်အကူ self quarantine ပုံစံမျိုးနဲ့နေခြင်းအပြင်ကိုကိုယ်တိုင်လော်ဒေါင်းလုပ်တာအကောင်းဆုံးပါခုနကကျွန်တော်ပြောခဲ့တဲ့ဒီယောဂကုသတဲ့လူကြီးအတွက်မိုးပေါထောင်တက်လာအောင်မဖြစ်နိုင်ဒတိုင်းလူကိုကုညာရောက်တယ်ဒီလိုထောင်မတက်သွားအောင်ကျွန်တော်တို့ပြည်သူလူထုဘက်ကနေပြီးတော့ဒီလိုလိုက်နာမယ်ဆိုရင်အစိုးရနဲ့အာဏာပိုင်ဖွဲ့ဘက်ကလည်းပြည်သူလူထုဒီလိုနေနိုင်အောင်စီစဉ်နေချဖို့တော့ဒီလိုလေပြည်သူလူထုရဲ့စားဝတ်နေရေးအရန်ကိုရောကြမတော်အောင်ထိန်းပြီးဖို့ကတော့အစိုးရနဲ့အာဏာပိုင်ဖွဲ့စည်းတွေအပြင်အခြားဖွဲ့စည်းတွေအလူရှင်တွေအကုန်လုံးကနေပြီးတော့ဒါလေးလည်းခုကိုယ်တိုင်ရသေးလိုက်ဒီနယ်လိုက်ချိုးပန်းဆောင်ရည်နေလို့သိရတဲ့အတွက်ကြောင့်ဒါကလက်ချိုးတို့ပါတကယ်လို့များအရန်ကိုများတာကိုကာကွယ်ဖို့လိုအပ်ခဲ့လို့ရှိရင်မြို့တွေကိုလော့ကဒေါင်းလုပ်တာတို့လုပ်ငန်းတွေကိုလော့ကဒေါင်းလုပ်တာတို့ဒီလိုအခြေအနေမျိုးရောက်ရင်လဲချိုးတင်ပြင်ဆင်ပြီးတဲ့အချိန်ဆိုရင်တော့အဆင်ပြေလိမ့်တကယ်လို့အဲ့ဒါတွေကိုမစင်စားဘဲနဲ့ဆိုရင်တော့အဆင်မပြေနိုင်
ဘူးဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား9000လောက်စစ်ပြီးတိမ်းဆောင်နေရတယ်လို့ချင်းတက်သူចောင်းသားများအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်စစ်တွေအခြေဆိုင်နရင်္ဒရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကိုယ် အကျန်းဖတ်မှုတိုက်ဖြည့်ဥပဒေနဲ့တရားစွဲဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နဲ့မွန်ပြည်နယ်အတွင်းကူးစက်မြန် COVID-19 ဗိုင်းရပ်စ်ရောဂါကာကွယ်တားဆီးနိုင်ဖို့ဘယ်လိုမျိုးစီစဉ်ဆောင်ရွက်နေကြသလဲဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းနာ 9,000 လောက်ဟာမိမိတို့နေရာကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ရခိုင်ပြည်နယ်မှာရှိတဲ့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ရခိုင်ပြည်နယ်မှာဌာနေချင်းတိုင်းနာလူဦးရေ 3,000 ခွဲခန့်နေထိုင်ကြပြီးအဲ့ဒီအထက်ကလူဦးရေ 9,000 လောက်ဟာစစ်ပေးစစ်တမ်းကြောင့်မိမိနေရာအိုးအိမ်ဆုံးခွာထပ်တည်နေကြရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းလိုအပ်နေတယ်လို့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ဥထဆလိုင်းထွန်းလာကျော်ကပြောပါတယ်အဲ့ဒီစစ်ပေးဆောင်ပြည်သူတွေဟာရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းမြောက်ဦးမင်းပြားအမ်စတဲ့မြို့နယ်တွေမှာနေထိုင်ကြသူတွေဖြစ်ကြပြီးအခုအခါစစ်ပေးဆောင်စခန်း15ခုနဲ့မကွေးတိုင်းဒေသကြီးဘက်ကိုထပ်ပြေးတိမ်းရှောင်နေကြရပါတယ်
ရခိုင်ပြည်နယ်စစ်သွေးမြို့မှာခြေဆိုင်တဲ့လူရင်းကြရာသတင်းဌာနအဒီရာချုပ်ဦးခမ်းမြတ်ကျော်ကိုအကြံပေးမှုတိုက်ဖျက်ရေးဥပဒေနဲ့မလ30ရက်နေ့ကစစ်သွေးမြို့အမှတ်၁မြို့မှရဲစခန်းမှာ SP အထူးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်မြန်မာအစိုးရကအကြံပေးဖွဲ့ဖြစ်ကြေညာထားတဲ့ရခိုင်တပ်တော် AA ကပြောခွင့်ရခိုင်ဒုက္ခကိုအင်တာဗျူးလုပ်ပြီးသတင်းတွေရေးသားထုတ်လွှင့်မှုအတွက်အကြံဖက်တိုက်ဖျက်ရေးဥပဒေပုံမှန်50က52ကတွင်နဲ့ရဲရရှိသူကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာပါအခုလိုရဲသားဘွဲကတရားစွဲဆိုတာဟုတ်မှန်ကြောင်းနဲ့ရခိုင်အခြေစိုက်သတင်းဌာနတွေအနေနဲ့မြေပြင်သတင်းတွေကိုမှန်ကန်မျှသအောင်သတင်းကြေးဝန်နဲ့ညီရေးသားဖော်ပြဖို့အတွက်အခက်အခဲရှိတယ်လို့ဥခိုင်မြကျော်ကပြောပါတယ်အလားတူမန္တလေးအခြေစိုက် Voice of Myanmar VON သတင်းဌာနတည်ထောင်သူကိုနေမျိုးလင်းကိုလည်းအေအေနဲ့ဆက်သွယ်ပြီးသတင်းရေးသားဖော်ပြတဲ့အတွက်အကြံဖက်တိုက်ဖျက်ရေးဥပဒေနဲ့ဒီလ29ရက်နေ့မှာနေအိမ်ကနေရဲသားဘွဲကဖမ်းဆီးသွားခဲ့ပါတယ်
COVID-19 ကူးစက်မြန်ရောဂါကြောင့်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ကုန်သွယ်ရေးနဲ့စားကိတ်တွေအလုံးကြီးပါပိတ်ထားလိုက်ပြီဖြစ်ပါတယ်။ဧပြီလ၁ရက်နေ့ကစပြီးတရုတ်မြန်မာနယ်စပ်ကိတ်တွေဖြစ်တဲ့နမ်ခမ်းမြို့ကမန်ဟောင်းနောင်တောက်ကိတ်အပြင်နယ်စပ်ကရွာချင်းဆက်တရားမဝင်ကိတ်တွေအလုံးလေစိတ်တွေအကုန်လုံးပိတ်ထားလိုက်ပြီဖြစ်တယ်လို့နမ်ခမ်းဒေသခံကုံကားသမားဆိုင်းမောက်ကပြောပါတယ်။အလားတူမူဆယ်မြို့ကတရုတ်နယ်ထဲဝင်တဲ့တရားဝင်ကိတ်တွေဖြစ်တဲ့နန်းတော်ကိတ်မန်ဝင်းကိတ်စင်ဖြူကိတ်တွေအပြင်တရားမဝင်ကိတ်တွေအလုံးကိုလည်းဧပြီလ၁ရက်နေ့ကစပြီးပိတ်ဖို့နှစ်နိုင်ငံအာဏာပိုင်ကဆွေးနွေးသဘောတူပြီးထုတ်ပြန်လိုက်ပါတယ်။မူဆယ်မှာလူအဝင်ထွက်အလုံးပိတ်လိုက်တယ်ဆိုပေမဲ့ကုန်ကားတွေကိုတော့ကျင်းစန်းကျော်နေစပောက်ကနေဝင်ထွက်ခွင့်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်ဂိတ်တွေကိုတော့တရားဝင်ရောတရားမဝင်ဂိတ်တွေအလုံးကိုပါမတ်လ23ရက်နေ့ကလေးကအပြီးပိတ်ထားလိုက်ကြပြီဖြစ်ပါတယ်
မွန်ပြည်နယ်ပါတီဥဆောင်ပြီးတော့မလတွင်လူထုသွေးဆုံပွဲကျင်းပဖို့စီစဉ်ထားတာကိုလက်ရှိဖြစ်ပေါ်နေတဲ့ကူးစက်လွယ်ရောဂါ COVID-19 ကြောင့်ရရွှေစမ်းလိုက်တယ်လို့မွန်ပြည်နယ်ပါတီဗိုလ်လူမှုဆောင်ဖွဲ့ဝင်နိုင်အောင်မငေးကပြောပါတယ်လူစုလူဝေးမဖြစ်အောင်ရှောင်ရမယ်လို့နိုင်ငံတော်ကထုတ်ပြန်ထားတယ်လို့ကမ္ဘာ့ကျန်းမာရေးဘုတ် WHO ကလည်းကပ်ယောဂါပြည့်တတ်မှတ်ထားတဲ့အတွက်ရရွှေလိုက်တာဖြစ်ပြီးဘယ်နေ့မှကျင်းပမလဲဆိုတာကိုတိတိကျကျပြောလို့မရသေးဘူးလို့သူကဆိုပါတယ်ဒါ့အပြင်ကိုရိုနာယောဂါကာကွယ်နိုင်ဖို့အတွက်ပြည်သူလူထုတွေကိုယောဂါကူးစက်မှုမရှိလဲအောင်မွန်ပြည်နယ်ပါတီထိန်းချုပ်ရာဒေသတွေမှာလည်းလူစုလူဝေးဖြစ်စေတဲ့ပွဲလမ်းပင်တွေဘုံကြီးပြန်ပွဲတွေကိုတတ်နိုင်တဲ့မျှမကျင်းပဖို့တတိပေးထားတယ်လို့လည်းနိုင်အောင်မငေးကဆိုပါတယ်
။ကရင်ပြည်နယ်နယ်ခြားစောင့်တပ် BGF နဲ့တရုတ်ကုမ္ပဏီတို့အကျိုးတူပူးပေါင်းလုပ်ဆောင်နေတဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းဟာဌာနေတိုင်းသားလူမှုဘဝကိုချိမ့်ချောက်နေတဲ့စီမံကိန်းဖြစ်တဲ့အတွက်စီမံကိန်းရုပ်သိမ်းပေးဖို့ကရင်ငင်းချမ်းရဲ့အထောက်အကူပြုကွင်ရဲ့ KPSN ကအစဉ်ခံစားထုတ်ပြီးတောင်းဆိုလိုက်ပါတယ်။တို့မြင်များကိုလောင်စာပြစ်ခြင်းကောင်းစဉ်နဲ့ KPSN ကအခုလ26ရက်နေ့မှာအစဉ်ခံစားထုတ်ပြီးအစဉ်ခံစားထက်မှာရွှေကုတ်ကိုမြို့သစ်စီမံကိန်းအကြောင်းနဲ့ပတ်သက်ပြီးထောက်ပြရေးသားထားတာလည်းဖြစ်ပါတယ်။အဲ့ဒီစီမံကိန်းကြောင့်ဒေသခံလယ်ယာဉ်တွေမတရားသိမ်းဆည်းခံရမှုများလာပြီးတရုတ်လူဦးရေနဲ့အဆက်မတန်ဝင်ရောက်မှုများလာတဲ့အပြင်လောင်ကစားမြို့တော်ဖြစ်တဲ့အတွက်ဒေသခံအကျိုးဖြစ်ထွန်းတာထက်ဒုစရိုက်မှုပိုများလာမှာကိုစိုးရိမ်ကြောင်း KPSN ပြောခွင့်ရစောလေးကဘောကပြောပါတယ်အဆိုပါစီမံကိန်းကို2019ခုနှစ်ကစတင်ပြီးအမေရိကန်ဒေါ်လာ15ဘီလီယံကုန်ကျမှာဖြစ်ကစီမံကိန်းထဲမှာနိုင်ငံတကာခရီးသွားများကိုဆက်ဆောင်နိုင်မဲ့လုပ်ငန်းကြီးများစွာပါဝင်မှာဖြစ်တဲ့အပြင်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းချော့ဖြေလုပ်ငန်းတွေပါဝင်မှာဖြစ်ပါတယ် ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကမ္ဘာနဲ့ဥပမာကနေ့ COVID-19 ရောဂါပြန့်နှံ့မှုကိုစိုးရိမ်နေကြတဲ့အချိန်မှာမြန်မာနိုင်ငံမှာ90လူနာ16ဦးရှိနေပြီး၎င်းတို့ထဲက2ဦးသေဆုံးခဲ့ပါတယ်။ရောဂါပိုးကူးစက်သူတွေအထက်မှာ10ဦးကျော်ဟာနိုင်ငံရဲ့ခြားကနေပြန်လာသူတွေဖြစ်နေပါတယ်။ပြည်တော်ပြန်1000နီးပါးရှိနေပြီဖြစ်တဲ့ရှမ်းပြည်နယ်ထဲမှာကောယောဂကူးစက်မှုဘလောက်ထိရှိနေပြီလဲဘယ်လိုမျိုးပြင်ဆင်ထားကြသလဲဆိုတာကိုနမ်ဖော်မ်ကနေစူးစီးတင်ဆက်ပေးပါမယ်
ရှမ်းပြည်နယ်မှာ COVID-19 ရောဂါပိုးတွေ့ရှိသူတဦးရှိတယ်လို့အာကစားနယ်ကျန်းမာရေးဝန်ကြီးဌာနကမတ်လ30ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကအသက်24နှစ်အရွယ်ထိုင်းနိုင်ငံကပြန်လာတဲ့လူငယ်တဦးဖြစ်ပြီးလက်ရှိမှာသူ့ကိုကြောက်မဲဆေးရုံကနေလာရှိုးဆေးရုံကိုပို့ဆောင်ဆေးကုထားပါတယ်။ကြောက်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကစံစကားနဲ့အခုလိုပြောပါတယ်။
သူကတက္ကသိုလ်တတိယနှစ်ကျောင်းသားလို့သိရတယ်။သူကခုမုံအုပ်စုရွာကပါ။ထိုင်းနိုင်ငံကနေပြန်လာတာ။ဒီမှာကြောက်မဲမှာကထိုင်းနိုင်ငံကနေပြန်လာတဲ့လူတွေအများများတယ်။စိတ်စစ်ဖို့ပို့ထားတဲ့သူတွေကလည်းအများကြီး။ပို့ရှိတာအများကြီးထွက်လာအောင်မဲ့ပုံပဲ
။လက်ရှိရှမ်းပြည်မှာနိုင်ငံရက်ချာအထူးသဖြင့်ထိုင်းနိုင်ငံတရုတ်နိုင်ငံမှာသွားရောက်အလွတ်လုပ်ပြီးပြန်လာသူ6000ကျော်ရှိနေပြီးပြန်လာသူတွေကိုတက်ဆိုင်ရာမြို့နယ်ကဈာမကြီးအုပ်ချုပ်ရေးပိုင်းဆိုင်ရာတွေကတီချစီနေထားခိုင်းပြီးစက်မှတ်ဆောင်ကြည့်ပေးနေတယ်လို့ဆိုပါတယ်။အဲ့ဒီပြည်တော်ပြန်တွေကြောင့်ယောဂဘိုးကူးဆက်ပြန့်ပွားမှုနှုံမြင့်တက်လာမှာကိုဒေသခံလူထုကစိုးရိမ်နေကြပါတယ်။ဒီနေ့ရှမ်းပြည်ထက်မှာကိုဗစ် -19 ကူးစက်ညာယောဂကြောင့်စောင့်ကြည့်လူနာ89ဦးရှိပြီးတန်တရာရှိသူ2ဦးရှိပါတယ်။ပိုးစစ်အဖြေဆောင်ဆဲက12ဦးရှိပြီးပိုးကူးဆက်သူကတော့တူးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါ့ပေမဲ့ဒီယောဂကြောင့်သေဆုံးတဲ့သူတော့ရှမ်းပြည်မှာမရှိသေးပါဘူး။ COVID-19 ကူးစက်ခံရတဲ့လူနာတွေအတွက်ရှမ်းပြည်နယ်မှာဆေးရုံကြီး၈ခုမှာပြင်ဆင်ထားပေးမယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ်
။
ကိုပြန်ရောက်လာတဲ့ပြည်တော်ပြန်တွေအနေနဲ့ရှမ်းပြည်တောင်ပိုင်းမှာပြည်တော်ပြန်လူဦးရေ 9000 ကျော်ရှိနေပါတယ်။တက်ဆိုင်ရမြို့နယ်ကျေးရွာတွေကပြည်ပကပြန်ရောက်တဲ့သူတွေအတွက်14ရက်တဲခိုနေထိုင်ပြီးယောဂါစောင့်ကြည့်ဖို့အတွက်မြို့ပြင်ရွာပြင်တွေမှာတဲတွေဆောက်ထားပေးတာရှိသလိုစာတင်ကြောင်းအကစားရုံတွေမှာလည်းနေရာထိုင်ခင်းပြင်ဆင်ထားပေးပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်း COVID-19 ဗိုင်းရပ်စ်ယောဂါကာကွယ်တားဆီးနိုင်ဖို့ပြည်ပကပြန်လာတဲ့သူတွေကိုပြည်နယ်အစိုးရကနေတည်တဲ့နေရာမှာ14ရက်နေထိုင်ဖို့စီမံဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။ပြည်ပကနေပြန်ရောက်လာသူတွေအနေနဲ့အစိုးရဖွဲ့တတ်မှတ်ပေးထားတဲ့ Community Based Facility Quarantine တည်တဲ့နေရာ14ရက်ကြာနေထိုင်သွားရမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ရောညွှန်ကြားရေးမှူးမြင့်တန်းဝင်းကအခုလိုပြောပါတယ
် Community base တွေပေါ့ကျွန်တော်တို့အစီအမံဆောင်ရွက်နေရှိတယ်။ဘာပဲဖြစ်ဖြစ်ကျွန်တော်တို့14ရက်တာကာလကိုနော် 22 ရက်နေ့နောက်ပိုင်းဝင်လာတဲ့ဒီအားလုံးဒီကျွန်တော်တို့ community base guardian ဖွင့်လာတဲ့နေရာတွေမှာလာရောက်ပြီးတော့မှဟာလာဟိုကြည့်ယူစားပူအောင်ပေါအောင်ဆွဲဖို့ဆိုလဲကျွန်တော်အမိန့်ချင်တာတွေထုတ်ထားတာရှိပါတယ်။ဒီ community အတွင်းမှာအားလုံးစုစုပေါင်းကျွန်တော်နေရာ353နေရာ community base facility guardian ကျွန်တော်တို့ဒီရည်စီစီမံပြီးတော့ဟူဆောင်ရနေပါတယ
်ဒီအမိတ်ညွှန်ကြားချက်ကိုပူးပေါင်းပါဝင်ခြင်းလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ရဇသက်ကြီးဥပဒေကုသယောဂညာကာကွယ်နေနေရေးဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေအရရနဲ့ရေးယူသွားမယ်လို့ဆိုပါတယ်အဲ့ဒီ community base မှာသမင်းစားပဖို့ကိစ္စအိမ်ကနေသမင်းကြက်တွေပို့ပေးတဲ့စနစ်ကလူဝင်ထွက်များတဲ့အတွက်တိုက်အဆင်မပြေဘူးလို့လည်းဖိုင်းပြန်လူဦးရေ130ရောက်ကိုစောက်လျှောက်ထားတဲ့တံကြမ်းမြို့နယ်ပငတ်ကြီးရွာထက်တန်းချောင်း community base မှာပရဟိတဆောင်ရွက်နေတဲ့ကိုမင်းထူးကအခုလိုပဲပြောပါတယ
်မြို့မြို့နယ်အပေးတာ3တိုင်းပဲကျန်တဲ့ဥစ္စာတွေမှမလောက်တဲ့ဥစ္စာတွေကျွန်တော်တို့ဒီရက်ရွာကလူငွေတွေနဲ့ကျွန်တော်တို့အခုလက်ပတ်နေရတယ်ကျွေးမွေးကကိုယ့်အိမ်ကကိုတက်ဖို့ပေးရမယ်
က community base ကိုအစိုးရစီစဉ်နေတယ်ဆိုပေမဲ့လည်းတကယ်တမ်းမှာတော့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဘာထောက်ပံ့မှမပေးဘဲနေရာတတ်မှတ်ပေးတာလောက်ပဲရှိတယ်လို့ပရဟိတဆောင်ရွက်နေတဲ့တန်ဇမ်မြို့ကကိုမင်းလက်ကဆိုပါတယ်
။တန်ကတော့အစီအစဉ်နေပါတယ်အစိုးရအစီအစဉ်နေပါတယ်ပြောရမယ်တကယ်တမ်းကျတော့မြေပြင်မှာရဲကျော်ကလူကကိုယ့်အကူအညီဘာ support တွေမှလည်းမရှိဘူးဒီနေရာလေးကိုတော့ quarantine လုပ်ပဲပေါ့အကြောင်းလေးကိုလိုက်ယူပြီးလိုက်တယ်ဒါလေးပဲရှိရဲ့နေဖို့ထိုင်ဖို့စားဖို့တောက်ဖို့လိုအပ်တဲ့အတာအသွေးပစ္စည်းဘာတစ်ခုမှမရှိဘူးအကြောင်းလေးလက်ကြည့်ရတယ်အကြောင်းလက်ကြည့်လို့ဒီအကြောင်းမှသားပဲတလောက်ပဲ
ဝန်ပြင်းနေတွင်းမှာလက်တလောထိုင်းကပြန်လာသူ1600ကျော်ကို community based facility quarantine တွေမှာဆက်လျက်ကြကျန်းမာရေးစစ်ဆေးမှုခံယူနေတယ်လို့ဝန်ပြင်းနေအစိုးရဖွဲ့ရုံကသိရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားတိုက်ပွဲအတွင်းရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား 9,000 လောက်စစ်ဘေးတိမ်းရှောင်နေရတယ်လို့ချင်းတပ်ကတော်ကျောင်းသားများအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်စစ်တွေအခြေစိုက်နရင်ဂျရာတည်င်းဌာနအယ်ဒီတာချုပ်ဥခိုင်မတ်ကျော်ကိုအကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေနဲ့ SP အထူးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်
တော်ရရှိတဲ့အခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဇာ
American Fan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။ April 2ရက်နေ့ကြာသပတေးနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတစ်လှည့်ပြောပါဦးမယ်။ချိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထိချုပ်တဲ့အနေနဲ့ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။နောက်ပြန်တောက်ချာနေကစားပြီးည10နာရီကနေမနေ့4နာရီချာတနင်္ဂနွေလုံးမထွက်ရအမိန့်ထုတ်ပြန်တယ်လို့ဝန်ကြီးချုပ်ပရယုတ်ချာအိုချာကရုပ်မြင်သံကြားပေါ်ကနေဒီကနေ့ကြေညာခဲ့တာဖြစ်ပါတယ်ဆေးဘက်ဆိုင်ရာပစ္စည်းတွေပို့ဆောင်တာတိကျခွဲထားဖို့လိုအပ်သူတွေလူနာတွေဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကိုတော့ညမထွက်ရခြွင်းချက်ပြုတယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကြောင့်သေဆုံးသူ9000ကျော်သွားချိန်မှာဒုတိယလူဦးရေအများဆုံးဖြစ်တဲ့ Los Angeles မြို့တော်ဝန်ကအများပြည်သူတွေကြာသွားသူတိုင်းကိုနှာခေါင်းဆီးညနှဖုံးအကဝတ်ဆင်ရမယ်လို့အမိန့်ထုတ်လိုက်ပါတယ်။ COVID-19 ရောဂါထိန်းချုပ်ဖို့အမေရိကန်တိုင်းနိုင်ငံလုံးမလိုအပ်ရင်အင်ပြင်မထွက်ကြဘူးအမိန့်ထုတ်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောပေမဲ့ရောဂါကူးစက်မှုနှုံတိုးနေတဲ့နေရာတွေစီလေယာဉ်တွေပြန်တန်းသွားလာမှုရပ်ဖို့သူအမိန့်ထုတ်ကောင်းထုတ်မယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံထဲမှာယောဂပိုးကူးစက်မှုအခြေအနေဆိုးနေတဲ့နေရာတွေတစ်ခုနဲ့တစ်ခုကြားလေယာဉ်ခရီးစဉ်တွေတားမြစ်ဖို့ဆုံးဖြတ်ချက်ဟာအင်မတန်ခက်ခဲပေမဲ့လုံးဝသလားဆိုတာစဉ်းစားနေတယ်လို့ဗိုလ်ထုံးတွေကအေမီရော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့အင်ပြင်မထွက်ရတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်သူတွေကိုပြစ်တတ်မယ်လို့သမ္မတရော်ဒရီဂိုဒူတာတီကပြောကြားလိုက်ပါတယ်။ရဲတပ်ဖွဲ့စစ်တပ်နဲ့ချေရွာကြီးကရီအနေနဲ့ပြည်ထနာလုပ်သူတွေရှိတယ်ခိုးသက်အညီရှိတယ်ဆိုရင်ပြစ်တာတက်လိုက်ဖို့အတွက်အမိန့်ပေးတယ်လို့သမ္မတဒူတာဂီတီကဗိုလ်ထုနေတုန်းကရုံးမြန်တန်ကြားပေါ်ကနေပြောခဲ့တာပါမနီလာမြို့တော်ကစင်ရဲသားရပ်ကွက်တစ်ခုမှာအစိုးရရဲ့အစားအသောက်ထောက်ပံ့မှုတွေမလုံလောက်တဲ့အပေါ်စူပူဆန္ဒပြမှုတွေရှိခဲ့ပြီးတဲ့နောက်ပြည်ထနာလုပ်သူတွေကိုပြစ်တတ်မယ်လို့သမ္မတကပြောကြားခဲ့တာပါဒါတွေမကဆရာဝန်တွေကျမ်းမာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမယ်လို့တတိပေးခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်လွှင့်မှုကတော့ဒီလောက်ပါပဲရှင်။မနေ့9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေကြာရင်လည်းအရေးကြီးတဲ့ကမ္ဘာသတင်းတွေနဲ့မြန်မာနိုင်ငံသတင်းတွေအဖြစ်အပတ်စဉ်အစီအစဉ်တွေကိုနားဆင်ရအောင်ပါပါရှင်။ည9နာရီတိုင်းမှာထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကိုလည်းVOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကပဲဖြစ်ဖြစ် Intel Set 17နဲ့ Mia Set 3တို့ကနေပဲဖြစ်ဖြစ်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမောင်ပါ။
This program has come to you from the Voice of America, Washington.